ရန်ကုန်တိုင်းမြန်ကုန်မြို့နယ်နဲ့အင်းစိန်မြို့နယ်အတွက်မှာဒီနေ့ဘုံပေါက်ကွဲမှုတွေ၅ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ပေါက်ကွဲမှုတွေဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်တွေအတွင်းမှာပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းပြောပါတယ်။ဒီအကြောင်းပြည်သူကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မြို့ကမြန်ကုန်မြို့နယ်နဲ့အင်းစိန်မြို့နယ်တွေမှာတော့ဒီနေ့မှာဘုံပေါက်ကွဲမှုတွေနဲ့အတူပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။မြန်ကုန်မြို့နယ်ပြည်နောင်တရားနီးကသမိုင်းတရက်ကွက်မှာတော့ဒီနေ့နေ့တယ်နှစ်နာရီကျော်လောက်ကဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့နယ်လူမှုကြီးကြပ်ရေးဌာနဦးစီးမှုရုံးနဲ့ပြည်တွင်းခွန်များရုံးသားမှပေါက်ကွဲမှုဖြစ်တာလို့သမိုင်းတရက်ကွက်မှာနေထိုင်သူဒေသခံတဦးက VOE ကိုပြောပါတယ်
။နှစ်နာရီခန့်လောက်ကစဖြစ်တာဗျ။နှစ်နာရီခန့်လောက်ကတော့တလုံးပေါက်တယ်။အကြံကျေတော့ကျေတယ်။အဲ့ဒါလည်းပြည်တယ်ဒါပေမဲ့နှစ်နာရီလောက်ကလည်းတစ်ခါထည့်ပြီးတလုံးခတ်တော့တယ်။နောက်တော့ကလည်းအခင်းရောကြားမှာတောက်ထားလို့ဆိုရတယ်။ဒီကအမှတော်ဆဲထားပြီးတော့ဘုနာကဆိုသူတို့ကားလာပြင်းမဲ့ချက်တော့အဲ့နာကိုသူလမ်းအောင်ပိတ်ထားတာ။ကျင်းနေကြကျင်းနေကြဆိုတာကျွန်တော်တို့ရတော့သူတို့ရုံးနေဆိုရင်လမ်းနှစ်လမ်းသုံးလမ်းမချတာ哦။ကျွန်တော်တို့ရတော့သူတို့ရုံးနေဆိုရင်လမ်းနှစ်လမ်းသုံးလမ်းမချတာမဲ့ကျွန်တော်တို့မမကိုကြားရတယ်ခင်ဗျာ။
ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိနိုင်တယ်လို့သူကပြောပေမဲ့ပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်အတွင်းမှာပစ်ခတ်တာတွေစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်နေတာကြောင့်ဘလောက်ထိထိခိုက်ဒဏ်ရာရတယ်ဆိုတာအတိမပြုနိုင်ဘူးလို့လည်းဆိုပါရယ်ဒါနဲ့ပတ်သက်ပြီး VOE အနေနဲ့လည်းအခုချိန်ကျော့တိကျအတိပြုနိုင်ရင်တော့မရှိသေးပါဘူးပေါက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်တွေအတွင်းမှာတနက်တီနဲ့ဇက်တိုက်ပစ်ခတ်တာတွေရှိခဲ့ပြီးတော့အချက်30လောက်ထိရှိတယ်လို့လည်းသူကစပြောပါရယ်
အစမတချင်းဖြစ်တဲ့တောက်တဲ့အချိန်မှာကြလိုက်ပြီးတော့ပြစ်တာကအခုဆိုင်ကတမအုပ်ဒီကိုအဓိကထားပြီးလိုက်ပြီးတဲ့ပုံနေနေဖြစ်အဲ့ဒါကိုလိုက်ပြီးတဲ့လိုက်ပြီးတဲ့တော့လမ်းနေတဲ့အချိန်ကလိုက်ပြီးဝင်ပြီးတဲ့ပြစ်တဲ့ပုံနေနေဖြစ်တာခင်ဗျအချက်30လောက်လာကြတောက်ချက်ဆွဲပြီးပြစ်တဲ့ပုံနေနေဖြစ်တယ်ခင်ဗျဒီတခါတော့တခါဖြစ်ပြီးတဲ့အချိန်မှာတော့ထပ်ပြစ်တဲ့ပြစ်သက်လူရည်ကြီးပြီးပြစ်တဲ့ပုံနေနေအတော်ကြရတယ်ခင်ဗျ
သာပြင်ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အချိန်မှာသမိုင်းတရက်ကွက်အတွင်းရောက်ရှိနေသူမျိုးကံနောက်တူကလည်းသူကြုံတွေ့ခဲ့ရတဲ့အခြေအနေကိုဗီဒီယိုကိုအခုလိုပြောပါရယ်
။ဘာဖြစ်ဖြစ်တနအိဝဲကျွန်တော်ကအဲ့မှာရောက်နေတာပေါ့နော်။ကြောက်နေတော့ကျွန်တော်တို့ကဟိုဘက်ဒီလမ်းကျော်တော့မှာဟောမျိုးရှိတော့အဲ့မှာသွားရတယ်။ဒါပေမဲ့အဲ့ဒီနေရာကအနည်းငယ်ပိတ်ရတာတော့တပတ်6ရက်ကျော်ကြောက်ရှိပါသေးလူရောစပိန်ရောဘာမှပြိမဖြစ်တာပေါ့နော်။အဲ့လိုမျိုးပြေးထတာခုပေါက်တယ်ဆိုတော့ကျွန်တော်လည်းအိမ်ပေါ်မှာဆိုတော့မသိဘူး။အိုးတော့ကိုတော့အိမ်ပေါ်မှာဘာမှလုပ်လို့မရဘူး။ဒီကျွန်တော်ကလည်းပြန်ရနေတာဆိုတော့အာညနေ3က4နိုင်လောက်မှကျွန်တော်အပြင်ပြန်လာတာပေါ့။ဟိုသူတို့ညိန်ပေါက်လေ။ဘာသူကဘာလို့မှမသိဘူး။နှလုံးပေါက်တာပေါ့။ပေါက်ပြီးတော့တိုင်းတိုင်းတိုင်းနဲ့ပြစ်တာတော့အချက်30လောက်ရှိတယ်။ဟိုတွေ့လို့ပြစ်တာလားမတွေ့လို့ပြစ်တာလားတော့ဒီချာတော့မသိဘူးကြာ။ပြစ်တာတော့ကို3-4ရောက်ပဲဇုံပဲကြည့်ကြတာမျိုးတော်တော်ပဲဟိုဆက်တက်ပြစ်နေတယ
်။အခုပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာမှာမျိုးနဲ့အခွန်ရုံးနဲ့လာဝကရုံးတို့ဌာနဆိုင်ရာရုံးတွေရှိတာကြောင့်လုံုံရေးတွေတင်းကျပ်ထားပြီးအခုနောက်ပိုင်းရင်အသွားလာတွေကိုခွင့်မပြုတော့ဘဲလမ်းပိတ်ထားတာဖြစ်တယ်လို့မျိုးကနေကပြောပါတယ်။အဲ့လိုလမ်းပိတ်တာတွေနဲ့လုံုံရေးတွေတင်းကျပ်ထားတဲ့ကြားကပဲအခုလိုပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုကြောင့်အဲ့နားတဝိုက်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမှုတွေလမ်းပိတ်ဆို့တာတွေရှိတယ်ဆိုပြီးတော့သမိုင်းတရက်ကွက်ဒေသခံကပြောပါတယ်။
ဖြစ်တဲ့အချိန်မှာတော့ကားကြီးကိုစစ်တယ်လို့ကြားတယ်ခင်ဗျ။ညနေကမှမပြတ်ချင်တာဆိုတော့သူရင်းကားကြီးစေကားကြီးရောက်ပြီးဇုံလုံးချချာပြီးဒီဘက်ထိပ်ဒီဘက်ထိပ်ဟိုတော့လမ်းပိတ်လိုက်တဲ့သဘောဖြစ်တာပေါ့ခင်ဗျ။ဇုံလုံးလာတဲ့ဆိုရင်ကဘယ်ဟိုအခုကျွန်တော်တို့ဆက်ဆိုခမတော်ကရုံးတရတဲ့လူတွေဆိုတော့ရုံးပြန်လာမှအဆင်မပြေဘူးဖြစ်တယ်။နောက်နေ့မှလည်းလူတွေကညာတာသူအလိုဆက်ကြတာဖြစ်ပါတယ်။
ဒါပြင်ဒီနေ့မနက်ပိုင်းကလည်းအင်းစိန်မြို့နယ်အတွင်းမှာဘုံသုံးလုံးပေါက်ကွဲခဲ့ပါသေးတယ်။မနက်၈နာရီခွဲလောက်ကနေ၉နာရီကြာမှာအင်းစိန်မြို့နယ်အတွင်းကကားမတ်တိုင်တွေမှာပေါက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြည်တွင်းသတင်းတွေမှာတော့ဖော်ပြနေပါတယ်။မနေ့ည10နာရီခွဲလောက်ကလည်းကြီးမြိုင်မြို့နယ်ခေုံရုံးအီးမှာပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ညကလူက VOE ကိုပြောပါတယ်။ပြီးခဲ့တဲ့ February 1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆီအာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်လာခဲ့သလိုပေါက်ကွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေဟာလည်းနိုင်ငံတော်မှာနေ့စဉ်လိုလိုဖြစ်ပေါ်နေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ